ါကစ္စတန်နိုင်ငံမှာအမျိုးသမီးငယ်ရွယ်ပညာရေးဦးဆောင်လှူရှားမှုအတွက်နိုဘယ်ဆုရရှိခဲ့တဲ့မလာလာယူဆပ်ဇိုင်းကိုတက်ခိုက်မှုနဲ့ဖမ်းဆီးထောင်ချထားတဲ့လူ၁၀ယောက်နဲ့၈ယောက်ကိုပြန်လွတ်ပေးလိုက်တဲ့အကြောင်းဒေသခံရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်အမှုကျွလွန်နေဆိုတော့အထောက်အထားတွေခိုင်ခိုင်လုံလုံမတွေ့ရတဲ့ကြောင့်ဒီလူ၈ယောက်ကိုပြန်လွတ်ပေးလိုက်တာလို့လဲဆွတ်တောင်ကြားဒေသရဲမှူးဆလင်မာဝါကပြောပါတယ်ပါကစ္စတန်အနာမဏီကတော့မလာလာကိုတက်ခိုက်တပ်ဖြတ်ဖို့စီစဉ်မှုနဲ့၁၀ယောက်လုံးမှတရှိကြောင်းပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲဆုတ်ဖြတ်ခဲ့ပြီးအနည်းဆုံး1000စိတ်ထိအပြစ်ပေးခဲ့တာပါဒါဆိုရင်လွန်ခဲ့တဲ့2012ခုနှစ်ကတက်ခတ်မှုနဲ့ပတ်သက်လို့ပထမဆုံးအခြေအရေးယူခဲ့ရလဲဖြစ်ပါတယ်ဆွတ်တောင်ကြားဒေသမှာကျောင်းကအပြင်တနက်နေ့ပြစ်ခံရခြင်းမှာတော့မလာလာဟာအသက်14နှစ်သာရှိပါသေးတယ်တက်ခတ်ခံရပေမဲ့အသက်မတည်လွတ်မြောက်လာခဲ့တဲ့မလာလာကတော့စိတ်ကူးစားမှုခံယူဖို့လေရင်နဲ့ပို့ဆောင်ပေးခဲ့ရတဲ့ဗြိတိန်နိုင်ငံမှာပဲဆက်လက်နေထိုင်ခဲ့တာပါပါကစ္စတန်နိုင်ငံမှာရှိတဲ့တာလီဘန်စစ်သွေးကြွအဖွဲ့ကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့တယ်လို့မလာလာပါကစ္စတန်နိုင်ငံကိုပြန်လာရင်ထပ်တိုက်မယ်လို့လည်းထင်ချင်းချောက်ထားပါတယ်မလာလာနဲ့တငယ်ချင်းတွေကိုဆက်လက်နဲ့ဖြစ်ခတ်ခဲ့သူဖြစ်ဆွဆွဲခံရတဲ့အတလူလာခံကတော့တက်ခတ်မှုနဲ့ပတ်သက်လို့အလိုရှိနေတဲ့ပါကစ္စတန်တာလီဘန်ခေါင်းဆောင်မူလာဖတ်လူလာနဲ့အတူတင်းနေချင်းအာဖဂန်နိုင်ငံမှာပေါ်အောင်နေတယ်လို့လည်းယူဆထားကြပါတယ်